င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းအဒီလိုက်စီစီကနေကိုကျူးဇူးပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ energy အစိုးရလက်ထက်မြန်မာနဲ့ကုလသမဂ္ဂဆက်ဆံရေးကိစ္စပါနယူးယောက်မြို့ကုလသမဂ္ဂအထူးညီလာခံမှာဒီသတင်းပတ်ထဲမှာပဲဒီကနေ့မှာပဲစပြီးတော့ဗောမြန်မာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်ထူးခြားချက်ကတော့တစ်ချိန်တုန်းကဒီမိုကရေစီရေးလူခွင့်ရေးပြောနေတဲ့ energy ပါတီအခုအစိုးရဖြစ်တဲ့အချိန်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးခြေရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမျက်နှာစာမှာတော်လေးဝေဖန်ခံနေကြတာပါဒါကြောင့်မလို့ဒီအကြောင်းကိုကျွန်တော်တို့တည်းလေးလိုက်စီစဉ်မှာဆွေးနွေးတော့မှာပါအဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့မြန်မာရေးလေးလာသူဒေါက်တာနိုင်အောင်ဖြစ်ပါတယ်ဒေါက်တာနိုင်အောင်ကအရင်တော့ဒီ EBSDF ကျောင်းသားတက်ရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်နောက်တူကတော့ကုတိယသွေးပါကုတိယသွေးကတော့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သုံးသက်လေးလာသူတူလည်းဖြစ်ပါတယ်စာရေးလည်းရေးပါတယ်သတင်းမီဒီယာသမားတူလည်းဖြစ်ပါတယ်ခင်ဗျနှစ်ဦးစလုံးလေးလိုက်ပုံကိုရောက်နေပါပြီကျွန်တော်ရေးဆုံးဒေါက်တာနိုင်အောင်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျဒေါက်တာနိုင်အောင်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်ခင်ဗျ
ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပါဒီတစ်ချိန်တုန်းကဒီမိုစီလူခွင့်ရေးပြောနေတဲ့ energy အစိုးရလက်ထက်မှာပေါ့နော်အခုကုလသမဂ္ဂနဲ့ဆက်ဆံရေးအထူးဖြစ်လူခွင့်ရေးနဲ့ပတ်သက်လို့ဝေဖန်ချက်တွေပေါ်မှာပေါ့နော်ဆက်ဆံရေးနဲ့ပတ်သက်လို့အရင်ဆုံးကိုနိုင်အောင်ရဲ့သုံးသပ်ချက်အမြင်လေးအကြံပေးသိချင်ပါတယ
်ဒီမှတ်သားပြောရရင်တော့ဒီဒီမိုကရေစီအစိုးရပေါ်ထွက်လာတဲ့အချိန်မှာနိုင်ငံတကာကပြည်တွင်းကကောအကုန်လုံးကတက်ကြွကြတယ်ပေါ့နော်ဒါကောင်းသောအလားအလာအတူကုပြောင်းရေးတက်ကိုဒါပေါကူပေးမဲ့တစ္ဆာလို့မြင်ရတာရှိရဲ့ဒါပေမဲ့ဒီဒီအထူးသဖြင့်တော့ဒီရခိုင်ဒီရိုဟင်ဂျာကိစ္စတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီဗမာပြည်ပေါ့အထူးသဖြင့်ဒေါ်ဆန်းစီအစိုးရလက်ထက်မှာဒီကုလသမဂ္ဂနဲ့ဆက်ဆံရေးကတော်တော်ကိုဆိုးဆိုးဝါးဝါးဖြစ်လာတာရှိရဲ့အလားတူပဲဒီဒီကချင်ရှမ်းမြောက်ပိုင်းအစရှိသဖြင့်ပေါ့နော်ဒီလူခွင့်ရေးချုပ်ပေါမှုတွေစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချုပ်ပေါမှုတွေပေါ်မှာလဲဒီဗမာဆိုရကဗမာမပြောဘူးဆိုတဲ့ပုံမှာဝေဖန်မှုတွေများလာတယ်ဆိုတော့ဆိုလာလာကနောက်ပိုင်းမှာဘာဖြစ်လာလဲဆိုတော့ဒီဗမာဒေါ်ဆန်းစီဦးဆောင်တဲ့ဆိုရကနေပြီးတော့မှဒီကုလသမဂ္ဂမှာပုံမှန်လုပ်နေရဖြစ်တဲ့ဒီလူခွင့်အခြေအနေနဲ့ပတ်သက်လို့လူခွင့်ကောင်စီရဲ့ဆုံးဖြတ်ချက်တွေနောက်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်တွေကိုမပူပေါင်းမဆောင်ရွက်ဘူးဆိုပြီးတော့ဒါတွေကိုပြောတာရှိရဲ့ပြင်ဒီကိစ္စတွေကိုအေးအေးယူဆောင်ရွက်နေတဲ့ဒီကိုလသမားလူခွင့်ရဲ့အထူးရာရှိကိုလည်းဗမာပြည်ဝင်ကိုဝင်ဖို့ကြိုးညှင်းဆန္ဒတွေနောက်ပြီးတော့မှဒီလွတ်လပ်ပြီးတော့မှတရားမျှတတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုလည်းပူးပေါင်းဆွေးနွေးဖို့ဗမာပြည်လက်ခံဖို့ညှင်းဆန္ဒတွေတောက်လျှောက်ဖြစ်လာတာရှိတယ်။ဆိုတော့ဒီနေ့ဒီဓာတ်ပြင်ကိုပဲဒီဟိုတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလူသားချင်းဆန္ဒတဲ့အကူအညီတွေပေးတာပေါ့နော်။နောက်ပြီးဟိုဒီရိုဟင်ဂျာတွေမောင်းထုတ်ခဲ့တဲ့အချိန်မှာကြံနေတဲ့ရခိုင်မရှိတဲ့ဒုက္ခတွေစကန်နေကိုလူတိုင်းဆန္ဒနဲ့အကူအညီပေးတာတွေကိုလည်းရက်တက်လာတယ်နော်။ရုံးနေပေးရတာတွေဆိုတော့ကြောမဲ့ဆိုလို့ရှိရင်တော့ဒီပြန်ပြီးတော့ကောင်းလာတဲ့နိုင်ငံတကာနဲ့ဆက်ဆံရေးထဲမှာကုလသမဂ္ဂအပါအဝင်ပိုပြီးတိုးတက်လာမယ့်အနေအထားမှာအဲ့ဒီလူခွင့်ကိစ္စတွေနဲ့ပတ်သက်လို့ပြောလာတဲ့ကိစ္စပြောရပါမှာဒီနိုင်ငံတကာအဆင့်မှာကောဒီမြေပြင်အဆင့်မှာကောကုလသမဂ္ဂနဲ့ပူးပေါင်းဆက်ဥပါတော့အနေဆုံးအဆင့်ပေါ့နော်ဒါဘယ်လောက်ထိစုစုပေါင်းအဆင့်ဖြစ်သွားဖို့မလဲတော့မသိဘူးအနေဆုံးအဆင့်အထိတော့ရောက်သွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီညမှာတစ်ချက်မိချင်တာကဒေါ်ဆန်းစုကြည်တလောကနေပြီးတော့စီဝေးမှာလည်းပြောပါတယ်အထူးဖြစ်ရခိုင်ကိစ္စလို့ဟာမျိုးပါရခိုင်ကိစ္စလို့ဟာမျိုးမှာပြည်တွင်းအခြေအနေကိုပဲအာကုမယ်ပြည်ပကအကူအညီပေးမယ်ဆိုတာတွေကိုကျေးဇူးတင်တယ်ဒါပေမဲ့ပြည်ပအကူအညီမလိုဘူးဆိုတဲ့သဘောမျိုးပြောပါတယ်ဆိုတော့ကအခြေအနေကဆိုရင်အရင်ဟိုးစစ်စုကလက်ထက်ကလူမျိုးပဲတကားပိတ်သွားတဲ့အနေအထားမျိုးပေါ့နော်ဖြစ်သွားတယ်အဲ့တော့အခုကုလသမဂ္ဂမြန်မာစာမှာပြောဆိုနေတဲ့ဖိအားပေးမှုတွေနောက်နိုင်ငံတကာအရေးယူမှုတွေကတကယ်တမ်းမြန်မာနိုင်ငံအတွက်အလုပ်ဖြစ်ပါမလားဒီလိုအခြေအနေမျိုးမှာ
အန်ပိုင်းရှိတာပေါ့နော်ဟိုတကယ်တမ်းပြောရင်တော့ကျွန်တော်သိသလောက်ကနားလည်သလောက်ကနိုင်ငံတကာအဖွဲ့အစည်းတွေကဒီလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပြောလို့ရှိရင်ပထမဆုံးတော့စုံစမ်းစစ်ဆေးပေါ့ဆိုတော့အပြင်အပြောင်းနေရတယ်ဆိုလို့ရှိရင်အထက်တည်းကနေအစိုးရကနေလည်းဒါကိုနားလည်ပြီးတော့ခွင့်ပြုပြီးတော့လုပ်တယ်ဆိုလို့ရှိရင်ပို့ပြီးတော့တရားလွတ်လပ်တဲ့အမြင်ရှိမယ်အဲ့ဒီပုံမှာအစိုးရကအဲ့တွေးရှိချက်တွေပေါ့အစိုးရအဆုံးပြတ်အဆုံးပြတ်တယ်ဆိုလို့ရှိရင်အရေးယူမှုမီးပုံစံတွေကအများကြီးရှိရပေါ့ဆိုတော့နိုင်ငံတကာတွေကလည်းအများကြီးပြောရင်တော့ကျွန်တော်ခေါ်တဲ့ဒီ domestic law ပေါ့နော်ဒီပြည်တွင်းဥပဒေတွေနဲ့လုပ်တဲ့ဟာမျိုးပဲပိုဖြစ်စေချင်တာပဲအဲ့တော့ဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့ အာဒီ NLD ဆိုအနေနဲ့ကလည်းဒီတရားစီရင်ကိစ္စကိုမကန်တွန်းတဲ့အပြင်အထူးသဖြင့်စစ်တပ်နဲ့ပတ်သက်လို့ရှိရင်လည်းစစ်တပ်ကနေပြီးတော့မှဒီသူတဲ့ပတ်သက်တဲ့အရေးရတဲ့အားလုံးကိုသူကလုံးဝမောင်းမိုင်စီအာလှုပ်ချင်တာလှုပ်လို့ရနေတဲ့အနေအထားမျိုးပေါ့နော်အဲ့လိုအနေအထားမျိုးရှိရင်တော့အားလုံးသိတဲ့အတိုင်းပဲ2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်ဒီစစ်တပ်နဲ့ပတ်သက်တဲ့အရေးရတဲ့အထူးသဖြင့်ဥပဒေအရေးရတဲ့ကိစ္စလည်းဘာမှလှုပ်လို့မရအနည်းဆုံးအားလုံးသိကြတဲ့အတိုင်းပဲဒီဟိုဘာလဲအင်တင်းကိစ္စဖြစ်တဲ့ကိစ္စဆိုလို့ရှိရင်လည်းဒီစစ်သားတွေကလာတိတ်မကြသေးခင်မှာပဲလွတ်သွားတယ်တို့နော်ဟိုကချင်မီမှာဟိုဖြစ်တဲ့ညချင်းသားမှာဟိုကချင်ဘက်မှာဆံမလေးနဲ့ဥတ်တခါလာနော်ကလေးတယောက်တို့ကရတော့သူ့ဖေကနေပြီးတော့ဟိုတရားဆွဲရခါကျတော့အဖေပါထောင်နေတယ်လားဆိုဗမာပြည်မှာရှိနေတဲ့တရားစီရင်စနစ်နဲ့တရားဥပဒေတွေကဘာမှကိုအသုံးစားလို့မရတဲ့အပြင်ကိုစစ်တပ်ကအပြစ်ပေးခံရခြင်းမှာကင်းထုတ်ခွင့်ကိုရနေတဲ့ဥစ္စာမျိုးဖြစ်နေတဲ့အခါကျတော့ဒီဟာကတော့အာဒေတာဆိုင်ရာပေါ့နော်ဗမာပြည်ဥပဒေနဲ့ဗမာပြည်တရားစီရင်စနစ်နဲ့အတုံးချလို့မရတော့ဘူးဆိုတဲ့အခြေအနေတွေကိုဖြစ်သွားတာအဲ့တော့ပြောချင်တာကဘာလဲဆိုအချက်လက်ရှာဖွေတာတွေနောက်ပြီးတော့မှတရားဥပဒေနဲ့ဖြစ်ဖို့ကိစ္စတွေပေါ့နော်ဆိုတော့အဲ့လိုဟာမျိုးကြောင့်မလို့သာဒီအခုပြောနေတဲ့အစီအစဉ်ရောက်သွားတာအဲ့တော့ဒီကိစ္စရဲ့လေရေရှင်းမှာအလုပ်ဖြစ်နိုင်လားအလုပ်မဖြစ်နိုင်လားလို့ပြောရင်အာကျွန်တော်အမြင်ကတော့ကြာပါလဲဦးမယ်အဲ့မဲ့ကြာပါလေဦးမယ်ဆိုတော့ကအမှန်တရားကတော့ရှိနေတာပဲတော့ဒီမှာဗမာပြည်နေနဲ့သတိပြုတင်တာကဘာလဲဆိုတော့ကုလသမဂ္ဂဆုံးဖြတ်ချက်တွေကစီးနောက်မှုရှိတယ်အဲ့ဒါဘာလဲဆိုတော့နိုင်ငံတွေပါပြီးတော့ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ပြောမယ်ဆိုလို့ရှိရင်ဗမာပြည်နဲ့အရေးရနဲ့ပတ်သက်တဲ့အမြင်ပေါ်မှာဒါတို့ကငါတို့အားလုံးကဒီလိုတော့ဘုံသဘောတူညီကြတယ်ဆိုတော့ဟာဖြစ်တာအဲ့တော့ကုလသမဂ္ဂတစ်ခုလုံးအနေနဲ့တစုတစည်းတဲ့အရေးယူလို့ရတဲ့အကိစ္စတွေမှာကြာရင်ကြာမယ်အားနေချင်အားနေမယ်အဲ့ဒီဘုံရည်တိချက်ပေါ်မှာနိုင်ငံတကာကနေပြီးတော့ဗမာပြည်နဲ့ပတ်သက်တဲ့ဆက်ဆံရေးကိုကိုစီဆုံးဖြတ်တဲ့ကိစ္စတွေကပို့ပြီးတော့အရေးပါအရာရောက်လာနေတာဖြစ်တော့ဒါကလည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဗမာပြည်လုံနေချိန်မှာဒါပြလည်းကောင်းတဲ့အလားအလာမဟုတ်ဘူးဒါလည်းသတိပြုသင့်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာဒေါက်တာနေအောင်လီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာနောက်ထပ်ပေးနိုင်ဆွေးနွေးမဲ့ကုတ္တရာသွေးဖိတ်ခေါ်ချင်ပါလေခင်ဗျာကုတ္တရာသွေးကြားလာမသိခင်ဗျာခုနဒေါက်တာနေအောင်ပြောသွားတဲ့ခါလေးလည်းရှိပါလေလက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့ဆက်ဆံရေးနဲ့ပတ်သက်လို့ကုတ္တရာသွေးရဲ့အမြင်အကြံဉာဏ်လေးရင်လုံးပြောပါဗျာ။ဟုတ
်ပါဗျာ။ဟိုကုလသမဂ္ဂကတော့အများအားဖြင့်ကိုဟိုဒီ NLD ဆွေးအောင်ဆိုတော့ကေပေါင်းလေးပြီးထားတယ်။သူကပြောတယ်အတော့ကြည့်ချိန်ကဥပဒေရာဟလာစကရီတီဟိုအကြမ်းသားဆွေးအောင်နေတယ်ဒီရွေးကောက်ခံဆွေးအောင်နေတယ်တို့ချိန်နိုင်လို့မရဘူး။သူတို့ကခုကျွန်တော်သက်တမ်းတွေရဲ့အဓိကရင်းမြစ်ဖြစ်တဲ့ကျွန်တော်ဒီလက်ခံကိစ္စမှာဖြစ်တဲ့သက်သေကြီးဆိုရှင်လာတဲ့မတော်ကနေပြီးကျူးလို့လည်းဒါကြောင့်မို့လို့ဟလာအစိုးရကိုဟလာဒီလိုအပ်တဲ့ကျွန်တော်တို့ဒီအရေးယူမှုတွေဆောင်ရွက်မှုတွေလုပ်ပါဆိုပြီးတော့ဟိုသက်သေနဲ့အဲဒီအစိုးရတွေကိုခွဲပြီးတော့ဟလာကျွန်တော်တို့ဒီကုလသမဂ္ဂနဲ့ပြီးတော့ကိုင်ကျယ်ဖို့ကြိုးစားတယ်တဘောတစ်ခုကဒီရပ်သားအစိုးရကိုဆရာဖို့ကြိုးစားတယ်ပေါ့ဗျာစစ်တပ်ကိုပို့ပြီးဖြီးဖို့ကြိုးစားတယ်ပေါ့ဒီဒေသရှိတယ်ဆိုတော့သက်သေကဘာလဲဆိုတော့ကျွန်တော်တို့ဒီဒီကုလသမဂ္ဂနေပြီးတော့ဒီပေါ်ပြောသလိုဒီကျွန်တော်တို့ရထူးပုံစံလေးတို့ဒီ first finding mission တို့ဟိုပေးသွင်းဖို့လုပ်တဲ့အခါမှာဟိုအစိုးရအနေနဲ့ဗားအချက်တွေရှိလဲဆိုတော့ဒီအဖွဲ့ကြီးကရောက်လာရတဲ့ကျွန်တော်တို့ဒီစစ်တပ်ကထိန်းချုပ်ထားတဲ့ကျွန်တော်တို့ဒီ management area တွေကိုဝင်ပြီးတော့ပုံစံမေးမြန်းတာတွေလုပ်လာတဲ့အနေအထားမျိုးကရှိလာမှာဆိုတော့ဟိုတကယ်တမ်းကျတော့ဖွင့်လင်းပြောရရင်ဗျာနိုင်ငံတကာကဒီလမ်းကြောင်းလေးကိုဖွင့်ထားပေးပြီးတော့ဟိုပါပါလေးကံကြွယ်ဖို့ကြိုးစားတော့လည်းပဲအစိုးရမှာတကယ်တမ်းကျတော့အပြတ်တည်းစီသွားတယ်ဘာဖြစ်လို့လဲဆိုတော့တကယ်တော့ तू อ่ะတက်ကိုလဲ तू อ่ะဟိုဘယ်လိုကွန်ပလန်ဟိုပိုင်းပိုင်းနိုင်နိုင်ကြီးမဟုတ်ဘူးဆိုတော့ဟိုတက်ကိုလက်ညှိရတဲ့ဘက်ရှိအဲ့တော့ကုလသမဂ္ဂကနေပြီးတော့ခုလိုမျိုးကုလသမဂ္ဂလည်းမဟုတ်ဘူးဒီပြီးတိုင်းပြရမှာဆိုတော့ဒီလိုမျိုးကျွန်တော်တို့ဆောင်ရွက်လာမယ်ဒီတခိုင်ရင်းနဲ့ပတ်သက်ပြီးတော့ဟလာကျွန်တော်တို့စုံစမ်းစစ်ဆေးတာတွေလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကတခိုင်ကိုပေးသွားမယ်နောက်တစ်ခါအဲ့တော့ပြောရဲကိစ္စပါဒီကိစ္စမှာပတ်သက်တယ်ဆိုတော့တရင်တက်ဖွဲ့ရီကိုတခါတွေ့ဆုံဝင်ပြရမှာဆိုဒီအပိုင်းနဲ့ကျွန်တော်ကိုကတကယ်တမ်းကျွန်တော်သူဟိုကိုကြိုးရတဲ့နေပေတဲ့မှာမရှိဘူးဘက်ကိုရောက်ဆိုတော့ဘလိုရဖြစ်ဖြစ်အစိုးရအနေနဲ့တက်ကိုအရေးဆိုမလားသို့မဟုတ်တက်နဲ့ရှိမလားဆိုရင်တက်ကိုတွန်းပို့လိုက်လို့ဖြစ်သွားတယ်ဘလိုပဲဖြစ်ဖြစ်ဒီကုလသမဂ္ဂရဲ့စူးစမ်းမှုကညှာတာပြီးတော့အစိုးရကိုထောက်ထားပြီးတော့ဒီလိုမျိုးလေးသူတို့ဘက်ကဖွင့်ပေးတော့လဲတက်မှာအစိုးရအနေနဲ့စဉ်းစားချက်ကတော့တက်ကိုဟလာတွေးလိုက်ပါဆိုပြီးတော့ကျွန်တော်တို့လုံမလားသို့ပို့သူ့ကိုလိုက်ခါနေပြီးတော့ဟလာဟိုဆောင်ရွက်တဲ့ကျွန်တော်တို့ပူပေါင်းဆောင်ရွက်တဲ့ပုံစံနဲ့သွားတဲ့ပုံစံလုပ်မလားဆိုပြီးတော့သူတို့ကလည်းစဉ်းစားချက်ဖြစ်သွားဖြစ်တော့အားလုံးသိပြီးတဲ့အတိုင်းပဲဒီပြည်တွင်းမှာပဲကျွန်တော်တို့ဒီ investigative inquiry ဆိုတဲ့ဟိုအဖွဲ့ပေါ့နော်ကျွန်တော်တို့နိုင်ငံတကာပညာရှင်တွေပါတောင်းဖွဲ့လိုက်တဲ့ဈာန်ကြောင့်ပဲကိုရောက်သွားတယ်ဆိုတော့အဲ့ဒီဈာန်ကြောင့်မှကိုရောက်သွားတာဘာဖြစ်သွားလဲဆိုတော့ကျွန်တော်ပြည်ပအနေလာမဲ့ first finding mission တို့ဘာလို့ညာတို့အားလုံးငင်းတဲ့အဆင့်ရောက်တော့ဘာဖြစ်လဲဆိုတော့တစ်ဖက်မှာဟိုကျွန်တော်တို့ကုလသမဂ္ဂနဲ့ဆက်ဆံရေးမှာအများကြီးထိခိုက်လာ တော့ကုလသမဂ္ဂပြောတာဆိုတာမျိုးမြင်ပေတယ်အလားမသိမသိဆိုရင်ဆိုရဲဆိုရဲအနေထားမျိုးဒီတော့ဘာမှမသိရောက်လာပို့ဆိုတာကျွန်တော်တို့ဒီအသေးဒီထဲမှာရှိတဲ့ first finding sorry ဒီထဲမှာရှိတဲ့ inquiry ကနေပြီးတော့ကျွန်တော်တို့ဒီလို complaint အများယုံကြည်တော့တယ်ကျွန်တော်အစီရင်ခံစားလို့ဟာမျိုးတွေဆောက်မလာတဲ့အချိန်စက်တန်းတူရဲ့အနေထားမျိုးဖြစ်လာတယ်အခါကျတော့ပို့ဆိုတာကဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ကဒီဘာမှာသိုးရိပ်မှုတွေအဲ့ဒါအထူးဖြင့်ကုလသမဂ္ဂနဲ့ဆောင်ရွက်နေတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လာမျိုးဒီအစိုးရကိုလည်းညှိနှိုင်းတာထားပြီးဆောင်ရွက်နေတော့လည်းပဲအစိုးရကမသိသေးခြင်းပြုတယ်ဟိုတက်ကိုပဲပူပေါင်းဆောင်ရွက်နေတယ်ဆိုတော့အယူဆချက်ဒီတစ်ခါမှာပုံကျင်းထလာတယ်ဟုတ်ကဲ့ဒီတစ်ခါမှာဒီလိုအခြေအနေတွေကဖြစ်ရတဲ့အချိန်မှာကျွန်တော်တို့ပြည်ထဲမှာလည်းဒါကကျွန်တော်တို့ဒီဒုက္ခနဲ့ပတ်သက်တဲ့ဟိုစာချုပ်စာမျိုးတွေနဲ့ပတ်သက်ပြီးတော့ဟိုပြောကြရအများကြီးခက်ခါနေဖြစ်လာတယ်ဆိုတော့ပြောလို့ပေါ့ဒီဆရာရဲ့မှန်တိုင်းကိုကျွန်တော်တို့မတက်မှတ်နိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီနေ့ဒီမှာဆန္ဒပြဝင်ဖြစ်တဲ့အခါမှာကင်ကွယ်တဲ့အခါမှာကျွန်တော်တို့ပြောကြစာချုပ်အများကြီးဖြစ်လာတယ်ဆိုတော့အတူရအချင်းပြောရင်ကျွန်တော်တို့ရိုးရိုးလေးဒီထဲမှာရှိတဲ့ကျွန်တော်တို့ဒီကျွန်တော်တို့ပြည်ပလူဖွဲ့ကြီးမှာရှိတဲ့လူဖွဲ့ရေးစံချိန်စံရိုးတွေကိုသူ့အနေနဲ့တစ်ဖြည်းဖြည်းချင်းသိုးမင်းတာသူ့ကမခက်ဘူးဆိုတော့တစ်ဖက်မှာရခိုင်လူကိစ္စလူမနိုင်ရင်ကသူ့တယောက်တည်းမပြီးတဲ့ကိစ္စမျိုးတက်နေပူပေါင်းဆောင်မဲ့ကိစ္စမျိုးဖြစ်လာတဲ့အခါမှာအဲ့ဒါကိုတွေ့ပြီးတော့ကျွန်တော်တို့ဒီခတ်လာတဲ့ရလဒ်ကိုရင်ဆိုင်တဲ့အခါမှာကျွန်တော်တို့သွားပြောသူဒီလူခွေကြီးနဲ့ပတ်သက်လို့ဒီဆိုးရကအဲ့ဒါဟိုအလေးနဲ့မထားဘူးသူကတော့သိုးပေါက်တယ်လို့ဖြစ်နေသိုးပေါက်မှုတွေကိုမသိသေးခြင်းဖြစ်နေဆိုတော့ဘောအောင်ရောက်မှန်းမသိတော့ဘူးအခြေအနေကတော့ရှင်းရှင်းပြောရတယ် LED ဆိုးရအနေနဲ့
ဟုတ်ကဲ့ကျွန်တော်အဲ့မှာကိုတီဟောက်တခုမေးချင်တာကခုနကဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ဒီအမျိုးသားရင်ကြားစီကိုဦးတည်လို့ပဲဒီကုလသမဂ္ဂနဲ့ဆက်ဆံရေးမှာထိခိုက်တာလားဒါမှမဟုတ်သူတို့ကိုယ်တိုင်ကကုလသမဂ္ဂရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဝင်လုံးမဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အယုံမရှိအကြုံအကြည်မရှိလို့ဒီလိုဖြစ်တာလားဒီနှစ်ချက်ကဘယ်ဘက်ကိုတာမယ်လို့ထင်ပါလဲ
ကျွန်တော်ဒီလိုကျွန်တော်အမြင်ပြောရရင်ဟိုတော့ကြောက်တော့ဘာဒီတက်ခဲ့လားဒီပါဝင်ခဲ့တဲ့ဒီသူတို့ဒီဖြစ်ချင်ပါပေါ့နော်ကျွန်တော်ဒီပုံစံဆက်သေးလုပ်ပြီဆိုတဲ့ဟိုကကျွန်တော်တို့ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့ဒီတိုင်ရင်တက်ဖွဲ့တွေနဲ့ပြည်သူလေးများနာလို့အဲ့ဒီဒေတာကိုဖြစ်ပေါ်တဲ့နေရာကိုသွားပြီးလေ့လာခွင့်ပြုရမျိုးတွေလုပ်ရမှာလုပ်ရင်တော့ကျွန်တော်တို့တက်နေဒီလိုမျိုးအစိုးရတွေပြီးတော့ဒီတိုင်း open ဖွင့်ပေးလိုက်တယ်တက်နေအစီအစဉ်ဆက်လာတက်ပြီဆိုတော့သူကအစီအစဉ်ဆက်လာတက်ရင်ဘာဖြစ်မလဲဆိုသူ့ရဲ့ဆော့ဆိုတဲ့ဒီရင်သားစေးလုပ်နေတာလည်းထိခိုက်ပြီရင်သားစေးကိုဒီပဲကြည့်ပြီးတော့လုံးနေလာလားဆိုလို့ပြအဲ့ဒီလိုကြီးလည်းတက်ရက်ကြီးလည်းမဟုတ်ဘူးဗျာဟိုတရားစီရင်အတွက်ကျွန်တော်တို့ကအတွေ့အကြုံလည်းမရှိဘူးဒီလိုလည်းမဟုတ်ဘူးလုံးကောင်းလုံးကြီးတွေမှာညှိသွင်းလာတဲ့အခါကျရင်ကသနာအဲ့ဒီလိုပဲနောက်ဆုံးကျတော့လမ်းကောင်းသွားမယ်ဆိုတော့အနေထားမျိုးဖြစ်တယ
်ဆိုတ
ော့သူကအဲ့ဒီမှာလည်းသူကအဲ့ဒါကိုငဲ့တာလည်းပါတယ်ဆိုတော့ဟိုဒီနိုင်ငံကနဲ့ကူပေါင်းဆောင်ရွက်ခြင်းနဲ့တိုးတော်လည်းပဲသူကအားလည်းဟိုသူကကိုယ်နဲ့ကခံစားလာတယ်သူတို့ကိုယ်နဲ့ကခံ personally ခံစားလာတာတချို့ကိစ္စတွေမှာလောက်အောက်ခြေကတက်လာတဲ့တရင်လေးရောသူတို့ကိုယ်တိုင်ကြုံရတာလေးရောတစ်ဖက်ဆောင်နဲ့လုပ်တယ်လို့ဆိုတာအကုန်လုံးမဟုတ်တော့လည်းပဲနိုင်ငံတကာတကားနေလာတဲ့အဖွဲ့ကြီးတွေမှာတချို့သောပုံပုံများဟာပါပါလိမ့်မယ်ကျွန်တော်တို့ဒီအဖွဲ့ကြီးတွေမှာအဲ့တော့သူတို့မှာလည်းဟို emotion ရှိတာမျိုးလည်းရှိမယ်အစိုးရကမယုံတာမျိုးလည်းရှိနိုင်တယ်တန်တရားနဲ့မကူရဲဒါလည်းရှိနိုင်တယ်ဆိုတော့ဟိုနိုင်ငံတကာလာတဲ့ဒီ mission တွေမှာလည်းလူတိုင်းအကုန်လုံးမကောင်းဘူးအကယ်၍ဖွင့်ပေးလိုက်လို့ရှိရဲအကယ်အဲ့ဒီလူတွေကအဲ့ဒီဒီလုပ်ငန်းတွေကိုဥဆောင်လုပ်သွားပြီးတော့ကျွန်တော်တို့ဒီတွေ့လာတဲ့ finding တွေကတစ်ဖက်ဆောင်နဲ့ဖြစ်နေရင်ကျွန်တော်တို့ဒီအဆိုးရအဲ့နောက်ကိုလိုက်ရတော့မှာအဲ့ကြောင့်ဘယ်လိုလုပ်မလဲဆိုတော့စဉ်းစားချက်လည်းရှိ
ဟုတ်ကဲ့
အခုလုံးပဲဗျာ
ဟုတ်ကဲ့ဒေါက်တာနေအောင်ကုတီယာသူရောလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာဒီတော့ရှင်တို့လီလိုင်းပေါ်ရောက်နေလို့ကျွန်တော်တက်နိုင်လောက်ခေါ်သွားပြပါမယ်ရင်းတော့ကုတီးလက်မူတိုးတိုးတိုးလေးဆွေးနွေးမိများပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နော်အဆိုးရရဲ့လောက်ရစစ်တပ်ရဲ့လောက်ရကိုကြည့်ရတာတော့နော်ရိုးတာမှုမရှိဘူးဗျာဘာလို့လဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာနော်ဖိနှိပ်မှုကမြောက်များစွာရှိခဲ့တယ်လို့နော်နှစ်ပေါင်းများစွာလည်းဖိနှိပ်မှုရှိခဲ့ပါတယ်ခင်ဗျာအဲ့ဒါကြောင့်မို့နော်အခုလက်ရှိအစိုးရအဖွဲ့အစည်းနော်စစ်တပ်အဖွဲ့အစည်းတွေပြောထုတ်နေတာလိမ့်လေလက်သားမှုတစ်ခုဖြစ်နေတယ်ခင်ဗျာ။ဒါကုလသမဂ္ဂကိုယ်စားလှယ်တော်တွေတော့ဗမာအစိုးရစစ်တပ်ကိုယ်စားလှယ်တော်တွေကနော်ကုလသမဂ္ဂတက်ပြီးတော့နေရာယူတော့တက်ပြီးတော့လိမ့်ရင်တော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျ။စစ်တပ်ကိုယ်စားလှယ်တွေကဒီလိုပဲဗျာ။ပြောဝင်ရပုံကိုယ်တွေပြောရတာကလိမ့်လေမှုအများကြီးပါရင်လည်းကျွန်တော်တွေ့ရတယ်။ဟုတ
်ကဲ့ဟုတ်ကဲ့ကိုတိလက်မှုကတော့
ကျွန်တော်ပြောရမယ်ဆိုရင်နော်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နော်တိတိကျကျမမကံကနော်ပြသက်တာတာအရေးယူဖို့လိုတယ်ဗျ
ဟုတ်ကဲ့ခင်ဗျာ
ဆိုရင်ကျွန်တော်မြန်မာနိုင်ငံရဲ့ဒီလိုပဲသွားနေမှာပဲ
ဟုတ်ကဲ့ကျွန်တော်ငါသက်တော့ရှင်တူကိုလှည့်ပေးချင်ပါတယ်ကိုတိလက်မှုကြီးကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ရခိုင်ရေးကိစ္စကတော့ဟိုဆွေးနွေးနေဆိုရင်တော့တို့ဆုတ်ထွေးနေချိန်မှာဘာဖြစ်လို့လဲဆိုတော့ဒီဥစ္စာနိုင်ငံကြီးနဲ့လည်းဆိုင်တယ်အစိုးရကလုပ်နေဆိုရင်လည်းပဲတက်မတော်ကိစ္စနဲ့ပါနေတဲ့ခါကျတော့ဒီဥစ္စာကင်တွေလို့တို့မလွယ်ဘူးအဲ့တော့ဇီရင်ကလည်းပဲဒီပြဿနာကိုလည်းထဲထဲဝင်ဤလို့လားတိလို့လားမသိဘူးအဲ့တော့တို့တကယ်လို့မှတို့အဲ့ဒီမီရှင်ကိုလွှတ်နေဆိုရင်တော့ကျွန်တော်တို့နိုင်ငံတွေလည်းမျက်နှာဆက်လည်းမြင်ရှိတယ်တို့မြန်မာနိုင်ငံမှာလူခွင့်ရလို့ပြောနေဆိုရင်တော့လူထောက်စုထိုးစီမှာချေခေါ်ဥပဒေပါတိစေဥပဒေရလည်းပဲ လူခွင့်ကြီးကိုကောက်ခွင့်နှစ်တင်နိုင်တဲ့ဥပဒေလည်းမဟုတ်သေးဘူး။နောက်လို့ပညာရည်တင်ခဲ့တဲ့ဥစ္စာလည်းပဲစာပဲတင်ရတယ်ပညာမတင်ရဘူး။နောက်စီးရဲမွေးတယ်မှုတွေလည်းရှိသေးတယ်။ဆိုတော့ဒီလိုမျိုးအနေထားမှာဆိုရင်တော့ဒီလူအခွင့်ကြီးကကျန်တဲ့သခိုင်ကိစ္စကိုမဟုတ်ခဲ့နဲ့ကျန်တဲ့နေပြည်မှာဆိုရင်တော့အစိုးရကဟိုပြည်ပြတ်တတ်တတ်ကြိုက်ပြီးတော့မှတမလို့ကိုလည်းပဲမျက်နှာထောက်ချင်ရလည်းမလိုပါဘူး။အဲ့တော့တခုပြောမယ်ဆိုရင်တော့သခိုင်ကိစ္စမှာဆိုရင်တော့တမလို့ကိုဟိုအာနာလို့တမလို့ကိုကြောက်လို့တခုချက်မဟုတ်ခဲ့နဲ့ဒီသခိုင်ကိစ္စမှာဆိုရင်သခိုင်ပြည်သူတွေနဲ့ကျွန်တော်နိုင်ငံသားတွေရဲ့ဟိုကိစ္စတွေဖြစ်တဲ့အတွက်လူလူလတ်လတ်နဲ့နိုင်ငံတကာဝင်ခိုင်းနေဆိုရင်တော့မလိုလားတဲ့ပြဿနာဖြစ်လာပြီးတော့နောက်မှာဒီဖြစ်ပေါ်ပြီးတော့ဆုတ်ဖေးပြီးတော့မှဖြည့်ရှင်းလို့မရတော့တဲ့အချိန်ရောက်မှာကိုလည်းပဲ NLD ဆိုရကလည်းစူးရင်ပုံရတယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ခင်ဗျာကုစလိုင်းပွေကိုကျေးဇူးပါကျွန်တော်ကုတန်းမောင်ဖိတ်ခေါ်ချင်ပါတယ်တူတူလေးဆွေးနွေးမိမြန်ပြပါ
။ဟုတ်ကဲ့ဟိုဘုံဝေးဝင်းတော်ဦးပြောတယ်လို့ပေါ့ရခိုင်မှာရှိတဲ့ယောက်ျားမှအေးပဲဆိုတော့အကုန်ပြောတာပေါ့လေ။နောက်ရိုညာကိစ္စကိုလည်းဟာလာဥက္ကိညောပါဥက္ကိညေပြောပြီးသားဒီနေ့ကတို့ရှိပါလေဆိုပြီးတော့ကြားခိုင်လက်ထက်ကပြောထားပြီကအခုက NLD ကဘာလုပ်လဲဆိုတော့ဟိုစင်းတေးစိတ်တင်နေဖုံးလို့ဖြစ်နေပါတက်တက်တတမှာပြောခဲ့တာဟုတ်ကဲ့ဒီလောက်ပါ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကုစုဝေဒီလိုင်းပေါ်မှာရှိသေးတာမသိဘူးကုစုဝေဆွေးနွေးမိများလို့ရပါတယ်ဟုတ
်ကဲ့ဟုတ်ကဲ့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပြောပါခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ဒီတော့ဟုတ်ကဲ့ကျွန်တော်ဒီအပေါ်ပေါ်မှာပြောဦးဇပမကနိုင်ငံနဲ့နိုင်ငံကနိုင်ငံကရုပ်ခွေးတရားတန်းလို့ငင်တာရနေငင်တာရဒီတိုင်းရပြရမယ်လက်မထိပါကြရတယ်ဒီဘာနဲ့တော့ဒီတော့ဒီလိုဒီလိုဖြစ်နေဆိုပြီးတော့အဲ့ကြောင့်ငါပြီးတော့2015မှာဒီလိုရဲ့ပုံစံကိုသိကျင်းပြီးတော့အနိုင်ရတော့ဆင်းရဲပြရလို့ခုလိုမျိုးပြောလို့ဆိုကြတာကြားပါလေအကြက်ထမှလည်းကြားတယ်နေရာတိုင်းမှာကြားနေရပါလေဒါမှတကယ်တကယ်ဟိုဘယ်လက်ကြောက်ရအဖြစ်ကနော်အမျိုးပြောမယ်ဆိုရင်ဒီကိုအဲ2015ကရပြရတကယ်အခုခဏတည်းက
ဒီ
ရတည်းကငကြေးရတည်းကဒီလိုဖြစ်နေတာပဲ
ဟုတ်ကဲ့ကိုစိုးဝင်းနေလေးဖြတ်ပြောပြပါလား
အင်းဒီအထူးရပါဟုတ်ကဲ့ဟုတ်ကဲ့ဟိုကတိုင်းပြည်တွင်းကနေပြီးတဲ့အကြောင်းကလည်းအနေနဲ့အခုမှတော့ဒီလိုပဲခဏကြီးဥပဒေကိုစဉ်းစားနေရလိုက်ကြဟု
တ်ကဲ့ကိုစိုးဝင်းပြောချင်တာကတော့ဒီ2008ဖွဲ့စည်းပုံဆိုတဲ့ဟာကိုခံပြောတာပေါ့နော်အဲ့တော့ကျွန်တော်ပင်နိုင်စနေတဲ့သူတွေပြန်ပြီးအလှည့်ပေးခြင်းပါလေကိုနိုင်အောင်ဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ခြင်းပါလေခင်ဗျာဒေါက်နိုင်အောင်ဒီအထူးဖြစ်ဒီရခိုင်ကိစ္စကကုလသမဂ္ဂမင်းနဆာမှာတော်လေးတင်းတင်းမာဖြစ်နေတယ်အဲ့တော့ဒီနေရာမှာဘင်္ဂလားဒေ့ရှ်ကဆိုလို့ရှိရင်ဝန်ကြီးချုပ်ကိုရိုင်းထူရင်ညီလာခံတက်ပြီးတော့တက်ရောက်တယ်နိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့တယ်ဖြည့်ရှင်းတယ်အဲတခုပဲရှိတာမြန်မာနိုင်ငံဘက်ကဆိုရင်ကျွန်တော်တို့ဒီဝန်ကြီးအဆင့်လောက်ပဲပြောင်းစုဝန်ကြီးအဆင့်လောက်ပဲတက်ပြီးတော့တကယ်ခေါင်းဆောင်ပိုင်းဒေါ်ဆန်းစုကြည်ကိုရိုင်းလာရောက်နိုင်ခြင်းမရှိသေးပါဘူးနှစ်နှစ်သုံးနှစ်လောက်ရှိပါပြီအဲ့တော့ပြောမယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကိုရိုင်းထဲဝင်ဒီနိုင်ငံတကာနဲ့ဖြစ်နေတဲ့ကိစ္စဝင်ပြီးတော့ဖြည့်ရှင်းရောပြည်လည်နိုင်မှာ
အဲ့တခုရှိတာတော့ကျွန်တော်တို့ခုနကပြောနေတဲ့မေခွန်းရဲ့တောက်လျှောက်တဲ့ဟိုဒီ NLD ဆိုတာအောက်ဆိုတာ NLD ဆိုတာပါပြောတာပါဒါပေမဲ့တကယ်တမ်းပြဿနာကဘာလို့ဆိုစစ်တပ်ကျူးလွန်နေတာစစ်တပ်အဲ့တော့ကျွန်တော်တို့ပြည်သူတွေဘက်ကကြည့်လို့ရှိရင်ကျူးလွန်နေတဲ့စစ်တပ်ကြီးလက်တိုင်လို့မရအဲ့တော့နိုင်ငံတကာကိုရောက်ကုန်တယ်ဆိုတော့အဲ့တော့တခြားလူတွေရောက်တဲ့အခါကျတော့ပြည်ပအားကိုပစိန်ကြီးကဖြစ်ပြန်အောင်ဆိုတော့ပြဿနာအဲ့အခြေခံအဲ့တော့ကျွန်တော်တို့အစိုးရကဘာလို့ဆိုတော့ဟိုအငင်းခံယူချက်ပေါ့နော်ဆိုင်တဲ့ကကျွန်တော်မြင်တာကတော့ဗာလဲဆိုခုနပြောတာလက်ခံပါတယ်စစ်တပ်ကလည်းအင်အားကြီးရေလုံခြုံရေးလုပ်နေ2000လဲဟိုအကာအကွယ်ယူထားတယ်ဒါပေမဲ့လို့ကျွန်တော်ထားတဲ့ procedure ရပြောရင်ဟိုစုံစမ်းစစ်ဆေးကော်မရှင် FFM ပေါ့အဲ့တော့သူတို့ကသူတို့တွေ့ရှိချက်တွေကိုသူမထုတ်ပြန်ခင်မှာစစ်တပ်ကိုလည်းပို့တယ်အစိုးရကိုလည်းပို့တယ
်အဲ့တော့ကျွန်တော်10မိနစ်လောက်နေနေချုပ်ပြီးတော့ပြောပြပါလားကျွန်တော
်ဟုတ်ကဲ့ NLD အစိုးရကနေပြီးတော့ဒါဟိုဒါ local ဟိုနိုင်ငံခြားသားတွေပါတဲ့ inquiry လုပ်တယ်ဆိုအချက်လက်တွေမရှိဘူးဆိုအချက်တွေကိုပြီးစုံစမ်းပြီးတော့ဒီအရေကိုကမတိသေးတော့မှဒါစစ်တပ်ကိုမေးလို့ရတယ်။ရှင်တို့ဖြည့်ရှင်းပေးပါလား။ဟောကော်မရှင်အဲ့လိုရတယ်ဆိုတော့အဲ့လိုနေမျိုးနဲ့ဖြည့်ရှင်းလို့ရနိုင်ငံတကာကိုလည်းဖြည့်ရှင်းအာကျွန်တော်ဒါရဲ့ဟိုဘာလဲဟိုအကျူးလို့ပြောတဲ့သတင်းတွေဆိုပြီးအဲ့လိုမျိုးဖြည့်ရှင်းလို့တော့မရဘူး။ဒါဒီဖြစ်နေတာမှန်လားမလားဖြစ်နေတာမှန်တယ်ဆိုရင်ဘယ်လိုဖြည့်ရှင်းမယ်ဆိုတဲ့ဥစ္စာနဲ့မဖြည့်ရှင်းရင်တော့ခက်ခဲတွေ့လိမ့်မယ်လို့တင်တ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတရားသွေးကိုနောက်ဆုံးမေးချင်ပါတယ်ကျွန်တော်ချိန်လေး10မိနစ်ကျော်လောက်ပဲရတယ်ကိုတရားသွေးကိုမေးချင်တာကခုနကျွန်တော်မေးတယ်မေးခွန်းပါပဲဒေါ်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာထွက်ပြီးတော့ဖြည့်ရှင်းရင်ပြည်လည်နိုင်ပါလားကျွန
်တော်ပြတ်တယ်မေဗျာသူကဘယ်လိုလဲဒေါ်ဆန်းစုကြည်ကိုယ်တိုင်ဖတ်ဖို့ခဏလေးသူကသူ့မှာ strategy တစ်ခုရှိတယ်အဲ့ဒါပါလဲဆိုကော်ဖီအားနဲ့ကော်မရှင်ဆိုတာကော်ဖီအားနဲ့ကော်မရှင်ဆိုတာသူကကုလသမဂ္ဂကို indirect ဖြစ်တာဘာလို့ကုလသမဂ္ဂရဲ့ strategy ဘောင်းကိုသူကကော်မရှင်ဝယ်ပြီးတော့ဒီကိစ္စကိုဝန်ကိုင်းတွေခိုင်းတာကသူ့ရဲ့ strategy တစ်ခုပဲအဲ့တော့ကော်ဖီအားနဲ့ကော်မရှင်ကနေပြီးတော့ အကြံပြုထားတဲ့ဟာတွေမလုပ်နိုင်သေးဘူးတိတိကျကျ။တိတိကျသူကိုယ်တိုင်ကနေပြီးတော့ဖွင့်ပြီးထားတယ်ကျွန်တော်တို့ inquiry body ကနေပြီးတော့စုံစမ်းစစ်ဆေးအစီအစဉ်ကသာထောက်မလာဘူး။အဲ့ဒီနှစ်ခုကအော်ဒီရင်လုပ်နိုင်ရဲ့တော်တော်ကြီးပေါ့လေ။အဲ့ဒီနှစ်ခုကိုကိုယ်တိုင်လုပ်ထားတဲ့နှစ်ခုအော်မအော်မြင်မလုပ်နိုင်သေးဘူးလေ။လူဝင်တယောက်တည်းဖတ်သွားလို့ကတော့ဟာချက်လိုက်မှမပါပဲကျွန်တော်ပြန်လဲစမပြေတော့ဘူး။အဲ့ဒီနှစ်ခုကိုလုပ်ပြရင်တော့မှကျွန်တော်တို့အချိန်လေးတစ်ခုကိုရောက်မယ်။လောက်ထားတာလည်းနှစ်ကြာနေပြီဆိုတော့ဟိုဒါကိုပဲအားဆိုင်ဖို့လိုရဲလို့ကျွန်တော်ကတော့မြင်
ဟုတ်ကဲ့ကျွန်တော်လည်းလေးတူလေးထပ်မိခြင်းနဲ့အဲ့တော့နိုင်ငံတကာနဲ့ပတ်သက်ပြီးတော့အခုမြန်မာအစိုးရချိကတ်နေတယ်ခုအဓိကပြောမယ်ဆိုအခုရခိုင်ကိစ္စဆိုရင်သူ non corporation လို့ဟာမျိုးသူတို့လက်ရှိဖွဲ့ထားတဲ့ FFN တို့ဘာတို့ကိုသူတို့ဆက်ဆံနိုင်ဘူးသူတို့အတိမန်ပြုဆိုတဲ့ဘောမျိုးအဲ့တော့ဒါတွေကတကယ်တမ်းအလုပ်ဖြစ်မှထင်လားကိုတရားသူရဲ့အမြင်သိချင်ပါတယ်
ကျွန်တော်ပြောတာသူတို့ပြောတဲ့ဟာတွေကတကယ်ချေထက်တယ်အောင်သူကဒါသူ့ event လုပ်တာမဟုတ်သူကသူပညာရှင်တွေပါတယ်နိုင်ငံတကာသူကကုလသမဂ္ဂကိုကျွန်တော်တို့ဟိုခြေပဖို့သူကသူကလည်းနိုင်ငံဆောင်ပါတဲ့အဖွဲ့အစည်းသဘောမျိုးနဲ့သူကပြင်ဆင်ထားတာဘာလို့ strategy ကဆိုအဲ့ဒါကတကယ်တော်တော်များများနဲ့အချက်လက်ခိုင်ခိုင်မာမာတွေနဲ့အားလုံးယုံကြည်လောက်တဲ့အချက်လက်တွေနဲ့ထွက်လာမယ်ဆိုရင်တော်တော်ပြေတော့တယ်ကအခုကလောမှာပို့ပြီးတော့တိတ်တိတ်နေလေကိုဘကအပန်ပို့ပြင်းပြင်းရလေသူ့ရဲ့ဘူကပို့ကြည့်လာလေလောကကံကပို့ခတ်လာလေဟိုဖြည့်ဆင်းရမဲ့တက်တာလေပို့ပြီးနဲ့ဆိုင်လာလေဖြစ်လာတယ်ဆိုတော့ဟိုဟိုချင်းပြောရင်ဒီဘက်မှာကအကယ်၍တိုက်ရိုက်ဒီအချိန်မှာဒီလုံသွားသွားပြီးဒီလုံပြန်လက်လက်ထဆိုဖြစ်တော့သွားသွားချင်းမှာလုထားရတဲ့ဟာကအလဟာတက်ဖြစ်တော့ဆိုတော့သူ့ဘက်ကတော့သူကပြောသလိုချင်းမှာလုထားပြီးတာဟာကိုမပြီးတက်သေးတဲ့ကိုဗီအာနာကော်မရှင်ရဲ့အကြံပြုချက်တွေအောင်တဲ့ပေါ်တာနဲ့သူကပြောတယ်စုံစမ်းစစ်ဆေးကော်မရှင်ကနေပြီးတော့ကျွန်တော်အပြင်ကလာဖတ်ပြီးတော့အစ်တက်ကဒီကိစ္စမှာဘယ်လောက်တာဝန်ရှိလဲဆိုတဲ့အဖြေထုတ်ပေးရင်တော့ကျွန်တော်ထင်တယ်တရံကတကားနေပြီးတော့အခုဖြစ်နေတဲ့ကိစ္စကျွန်တော်အတိုင်းအတာတစ်ခုဘယ်လန့်အခုရလာပြီးတော့ကိုဘကခြေလမ်းနေရာပြိုပြီးရှေ့ပို့ပြီးစမ်းမို့တာလာလိမ့်မယ်လို့ကျွန်တော်မြင်တယ်။အဓိကဆောင်ပေးလောက်ရမယ်လို့ကျွန်တော်မြင်တယ်။ဟုတ်ကဲ
့။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ direct လေးလိုက်စီစဉ်ချင်းစစ်တော်လို့ပါ။ပေါင်ဆွနေပြီးတဲ့ဒေါက်တာနေအောင်နဲ့ဦးတီဟာသွေးကျွန်တော်ရှင်နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ direct လေးလိုက်စီစဉ်ကတော့ဒီမှာပဲညနာခွင့်ပြပါခင်ဗျာ။